မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်မှာတော့လူတစုနိုင်ငံတစ်နိုင်ငံမိသားစုတစုစီးလုံးနေပြီဆိုလို့ရှိရင်အချို့မနာလိုတဲ့သူတွေကသွေးခွဲဖို့ကြံစည်တတ်ကြပါတယ်အဲ့ဒီအခါမှာအချင်းချင်းစီးလုံးမှုရှိပြီးတယောက်ကိုတယောက်နားလည်ခွင့်လွန်ခြင်းနဲ့ရှိဖို့လိုအပ်ပါတယ်ဒါမှလည်းပတ်ဝန်းကျင်ကဝေယောင်နောက်ဆက်မဲ့ပရောဂါတွေကိုတွန်းလံဖယ်ရှားနိုင်မှာပဲဖြစ်ပါတယ်။ဒါကြောင့်မလို့ဒီကနေ့စီလုံးချင်းတဦးအပေါ်တဦးအမြင်ကြည်လင်ချင်းချစ်ခင်ချင်းနဲ့ပတ်သက်ပြီးရှိကြဖို့လိုအပ်ပါတယ်။အဲ့ဒီအခါမှဘသူခွဲခွဲတို့မကွဲဆိုတဲ့အနှစ်သာရကိုရရှိမှာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာတော့ဘဝပုံရိပ်အစီအစဉ်မှာဘသူခွဲခွဲတို့မကွဲဆိုတဲ့ခေါင်းစဉ်လေးအောက်မှာအနည်းငယ်ပဲဆွေးနွေးတင်ပြလိုက်ပါရစေ ကလေးသူငယ်ဘဝကလေးကစပြီးတော့ဘသူခွဲခွဲတို့မကွဲဆိုတဲ့စကားဟာရင်ပန်းကြားနာနေကြစကားပဲဖြစ်ပါတယ်လူတိုင်းရဲ့ပါးစပ်ဖြားမှာရေပန်းစားနေတဲ့စကားဆိုရင်လည်းမမှားပါဘူးဒါဟာစီလုံးညီညွတ်မှုမပြိုကွဲရည်အတွက်အားပေးလုံဆောင်ချက်တစ်ခုပဲဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံကြီးပွားတိုးတက်ခြင်းနဲ့တည်တံ့ခိုင်မြဲနေဖို့ဆိုလို့ရှိရင်အဲ့ဒီနိုင်ငံအတွင်းမှာနေကြတဲ့နိုင်ငံသူနိုင်ငံသားအားလုံးတယောက်နဲ့တယောက်တစ်ဖွဲ့နဲ့တစ်ဖွဲ့တနယ်မြေနဲ့တနယ်မြေစီလုံးညီညွတ်ပြီးလက်တွဲနေထိုင်ဖို့အလွန်အမှပဲအရေးကြီးတာကိုတွေ့ရမှာဖြစ်ပါတယ်။စီလုံးညီညွတ်မှုမရှိရင်တည်တံ့ခိုင်မြဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်ဆက်လက်ရတည်သွားဖို့ဆိုတာမလွယ်ကူလာပါဘူးဒါကြောင့်စီလုံးညီညွတ်ရေးဆိုတာဘလို့မှပြိုကွဲသွားလို့မဖြစ်ပါဘူးဘလို့မနာလိုသူတွေကဘလို့နီးနဲ့ပြိုကွဲကြပါစေမပြိုကွဲကြပါနဲ့လို့မျိုးချစ်စိတ်ထက်တန်စွာနဲ့အားပေးလိုပါတယ်အိမ်ထောင်မှာဖြစ်စေအဖွဲ့အစည်းမှာပဲဖြစ်စေနိုင်ငံမှာပဲဖြစ်စေတဦးနဲ့တဦးချစ်ခင်စီလုံးနေကြမယ်ဆိုရင်အကောင်းဆုံးပဲဖြစ်ပါတယ်စီလုံးညီညွတ်တိုင်းလဲကောင်းတယ်လို့တရေစီပြောလို့မဖြစ်သေးပါဘူးမကောင်းတဲ့ကိစ္စကိုလုပ်ဖို့စီလုံးနေမယ်ဆိုလို့ရှိရင်တော့ဒါဟာမကောင်းတဲ့လက္ခဏာပဲဖြစ်ပါတယ်ဒါတွေကိုတော့ဖြိုခွဲပစ်ဖို့လိုအပ်ပါတယ်စာရမဏတ်ဆိုတာကလည်းသူ့ရဲ့နိုင်ငံတော်တည်တံ့ခိုင်မြဲအတွန့်ရှည်ဖို့စီလုံးညီညွတ်ရေးဟာအရေးကြီးတယ်ဆိုတဲ့အချက်နဲ့ပဲခိုင်ဆွဲပြီးတော့အတ္တမာမနဇာတိဆိုတဲ့သူ့ရဲ့ဘက်တော်သားတွေကိုဘသူခွဲခွဲတို့မကွဲပါလို့တက်လှမ်းပြီးတော့နိုးစော်လျက်ရှိနေပါတယ်။စိုးညစ်တဲ့စိတ်နှလုံးတွေမကောင်းတဲ့အကြံအစီအတွေးခေါ်တွေနဲ့ပြည့်နေနေတဲ့အုံနောက်ရဲ့မဟုတ်တာလုပ်ဖို့ဝင်မလေးတက်တဲ့လက်အစုံရဲ့မကောင်းတဲ့နေရာကိုသွားဖို့အင်မတန်အမှတွက်လက်နေတဲ့ခြေအစုံရဲ့တဦးနဲ့တဦးအပေးအယူများတာပြီးတော့ချစ်ခင်ရင်းနှီးစွာစာရန်ရဲ့အုတ်ချုပ်မှုအောက်မှာစီးလုံးနေကြခြင်းအဖြစ်ကွဲအောင်ခွဲဖို့လုံးဝမလွယ်ကူပါဘူး။ဘလူဝဲဖြစ်ဖြစ်ဒီလိုမကောင်းတဲ့စီလုံးညီညွတ်မှုကိုတော့ကွဲအောင်ခွဲရမှာပဲဖြစ်ပါတယ်။လေကွင်းထဲမှာကျဲထားတဲ့မျိုးစဘာတွေထဲမှာအခွန်ကွဲတဲ့စဘာကတော့အညောင့်ထွက်ပြီးအပင်ပေါက်မှာပဲဖြစ်ပါတယ်။အခွန်မကွဲတဲ့စဘာကတော့အညောင့်မထွက်နိုင်ပါဘူး။အပင်လည်းမပေါက်နိုင်ပါဘူး။အတီးတီးဖို့ဆိုတာကတော့ဝေလာဝေးပဲဖြစ်ပါတယ်။ဒီအတိုင်းမှာပဲကျွန်တော်တို့တွေရဲ့အတ္တမာမနဇာတိဆိုတဲ့အခွန်ဟာမကွဲဘူးဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဝိညာဉ်အညောင်ဟာထွက်လာမှာမဟုတ်ပါဘူးဝိညာဉ်အပင်မပေါက်နိုင်ဘူးဝိညာဉ်အတီးတီးဖို့ဆိုတာကတော့ပြောဖို့မလိုအပ်တော့ပါဘူးဝိညာဉ်အပင်ပေါက်ပြီးဝိညာဉ်အတီးအပွင့်နေနဲ့ဝေစာနေဖို့ဆိုတာကျွန်တော်တို့ရဲ့အတ္တမာမနဇာတိဆိုတဲ့အခွန်ကိုမကွဲကွဲအောင်ခွဲဖို့လိုအပ်ပါတယ်တမာကျမ်းစာထဲမှာတော့ကွဲအောင်ခွဲဖို့လိုအပ်တဲ့ဆိုတဲ့အကြောင်းကိုဘုရားသခင်ကပြောပြီးသားပဲဖြစ်ပါတယ်ဘုရားသခင်ရွေးကောက်အသုံးပြုခြင်းခံရတဲ့ဂိတောင်ဟာဆိုလို့ရှိရင်မိဒရန်လူမျိုးတွေကိုရင်ဆိုင်တိုက်ခိုက်ရမယ့်အချိန်မှာသူ့ရဲ့နောက်လိုက်လူ12,000တဲကဖျားသခင်ရွေးချယ်ပေးတဲ့လူ300နဲ့သာကြီးတက်ခဲ့ပါတယ်။တယောက်စီရဲ့လက်ထဲမှာကင်ဆောင်ခွင့်ပေးထားတာကလည်းတဘိုးတစ်လုံးနဲ့မိခွက်ပါတဲ့အိုးတစ်လုံးဒါပဲဖြစ်ပါတယ်။ဒါလန်လေးများတွေကိုပေါ်ပြထားခြင်းမရှိပါဘူး။အုပ်စုသုံးစုခွဲပြီးခြိတက်ကြတဲ့အခါဂီတောင်နဲ့ပါတဲ့လူအုပ်စုကတဘိုးမှုလိုက်တဲ့အချိန်မှာသာရဖျားနဲ့ဂီတောင်ဓာတ်လို့ဗဇက်ကဟစ်အော်ကြတယ်လို့ တပြိုင်တည်းမှာလက်ထဲမှာရှိတဲ့မိခွက်ပါတဲ့အိုးတွေကိုကွဲအောင်ခွဲလိုက်ကြပါတယ်။အိုးကိုခွဲလိုက်တဲ့အတွက်သူတို့ရဲ့လက်ထဲမှာမိခွက်ကကိုင်းလက်သားရှိနေပါတယ်။ညတိုက်ပွဲဖြစ်တဲ့အတွက်မိရဲ့အလင်းရောင်လိုအပ်ပါတယ်။မိခွက်ကိုဒီအတိုင်းလက်ကကိုင်းဆောင်လာရင်တစ်ဖက်ရန်သူကမြင်သွားနိုင်ပါတယ်။ဒါကြောင့်မိခွက်ကိုမြေအိုးထဲမှာဖွက်ပြီးတော့ယူလာကြခြင်းပဲဖြစ်ပါတယ်။တဘိုးမုတ်တန်ကြားလို့မြေအိုးကိုခွဲလိုက်တဲ့အခါမှာမိအလင်းရောင်ကဖြားပြီးထွက်လာပါတယ်။ဖြားထွက်လာတဲ့အလင်းရောင်ကြောင့်ကိုကူကိုလည်းမြင်ရတယ်။ကို့အချင်းချင်းလည်းဘယ်သူဘဲဝါဆိုတာအထင်ရှားတွေ့မြင်ရတယ်။အဝေးကရန်သူရဲ့လှုပ်ရှားမှုကိုလည်းတွေ့မြင်ရပါတယ်။ဒီလိုသဘောပါပဲကျွန်တော်တို့ရဲ့အတ္တမာမနဇာတိဆိုတဲ့မြေအိုးကိုကွဲအောင်ခွဲပြစ်လိုက်တာနဲ့ပထမဆုံးမိမိရဲ့ဘဝအတ္တမှာအမှားအမှန်ကိုသိတာစွာတွေ့မြင်နိုင်မှာပဲဖြစ်ပါတယ်။မိမိပတ်ဝန်းကျင်ကလူတွေမိမိရဲ့လှုပ်ပေါ်ဆောင်ဖက်တွေရဲ့စိတ်သဘောထားတွေကိုလည်းအထင်ရှားမြင်ရမှာဖြစ်ပြီးဝိညာဉ်သဘောနဲ့ဆင်ခြင်ဆက်ဆံနိုင်မှာဖြစ်ပါတယ်။ဝိညာဉ်အသိနဲ့ဖျားနဲ့အတူသွားလာတဲ့အတွက်အနာဂတ်မှာတွေ့ကြုံရမယ့်အနောက်အရှက်အတားအဆီးတွေကိုလည်းကြိုတင်သိမြင်ပြီးရင်ဆိုင်တိုက်ခိုက်နိုင်မှာဖြစ်ပါတယ်။မိအလေးရောင်ရဖို့မြေအိုးကိုကွဲအောင်ခွဲဖို့လိုသလိုခရစ်တော်ရဲ့အလင်းတရားကိုကိုယ်ကိုယ်တိုင်ခံစားရဖို့တပားသူတွေလည်းတွေ့မြင်ခံစားနိုင်ဖို့ကျွန်တော်ရဲ့အတ္တမမနဇာတိဆိုတဲ့အိုးကိုကွဲအောင်ခွဲကြဖို့လိုအပ်လှပါပြီ။အဲ့ဒီအတ္တမြေအိုးမကွဲရင်အလင်းရောင်ကိုမခံစားမရရှိနိုင်သလိုသူတပားကိုလည်းမျှဝေလို့မပေးနိုင်ပါဘူး။ဒါကြောင့်ခရစ်တော်ရဲ့အလင်းတရားကိုကိုယ်ကိုယ်တိုင်ကလည်းအားရပါးရခံစားသူတပားကိုလည်းရရရရပေးဝင်နိုင်ဖို့အလင်းတရားကလမ်းပြတဲ့အတိုင်းမင်္ဂန်နဲ့ခရိယံအတ္တာနဲ့ရှောင်းလန်းနိုင်ဖို့စာရန်ရဲ့ဘက်တော်သားဇာတိမြေအိုးကိုကွဲအောင်ခွဲကြဖို့လိုအပ်တဲ့အကြောင်းဖော်ပြလိုပါတယ်။ယုံကြည်သူခရိယံအားလုံးဟာဆိုလို့ရှိရင်ဝိညာဉ်ရေးတိုက်ပွဲရဲ့ရှေ့တန်းစစ်မျက်နှာမှာရောက်ရှိနေကြတဲ့သူတွေပဲဖြစ်ပါတယ်။ဝိညာဉ်တိုက်ပွဲစစ်မြေပြင်မှာရန်သူကိုအသာစီးရနိုင်ဖို့အတ္တမာမနဇာတိဆိုတဲ့မြေအိုးကိုကွဲအောင်ခွဲကြဖို့အမတန်မှအရေးကြီးတဲ့အကြောင်းဖော်ပြပေးလိုက်ပါတယ်။နာတော်သားစင်သူပြိဿအပေါင်းလည်းမိတို့ရဲ့အတ္တမာနဇာတိဆိုတဲ့မျိုးကိုကွဲအောင်ခွဲပြီးတော့အဲ့ဒီထက်ကခရစ်တော်ရဲ့အလင်းတရားကိုရရှိဖို့အဲ့ဒီအလင်းတရားကိုသူတစ်ပါးကိုဝင်ကားနိုင်ဖို့စာရန်ကိုတိုက်ထုတ်နိုင်ဖို့လိုအပ်တဲ့အကြောင်းအနည်းငယ်ပဲဖော်ပြပေးလိုက်ပါရစေ
။ဒီပေါ်ကြတဲ့မျိုးစင်ငယ်တစ်စီးအတွဲမြင်မှာပျက်စီးပျောက်သွားပြီမဲ့လေတဘာဝတရားရဲ့ပြုစုပေးခဲ့ခြင်းကြောင့်ရဲ့အချိန်တန်ရေပူပွင့်သီလာမေယုံကြည်ခြင်းအတွက်သက်ဆွန်သူတွေတွေညီဘောခါပြီးဆုံးခဲ့ပြီမဲ့လေသခင်ဖရာရဲ့ယေရှုခရစ်တော်များကြောင့်ရဲ့ယုံကြည်သူမျိုးစေ့ဖြစ်လာတယ်ဖရာသခင်တွင်ပြီးကံသောအရာဘယ်အရာမှအချီးမျိုးဖြစ်နိုင်တယ်ဖရာသခင်တွင်ဆုံးရဲ့အသက်တာဆုံးရှုံးသွားပြီမေဒီဘဝ၌အစတရားနောက်ဘဝအတွက်အသက်ချမ်းသာကိုတော်ရှင်ထားခဲ့တဲ့တရဆိုင်ရန်အတွဲဆွမ်းလွတ်သူဖြစ်မယ်ဝိညာဉ်မျိုးစေ့ကျင်းခဲ့တဲ့သူတရားအတွဲရဲ့ရွှေပြည်တော်ရိတ်သိမ်းတွင်ကြုံမယ် ဘဝအတွက်အစတရားနောက်ဘဝအတွက်အသက်ချမ်းသာ